တရီလင်္ကာနိုင်ငံမှာဒိန်းနေနေတုန်းကခရီးရန်တွေထွက်မြက်ထားတဲ့ Easter Sunday နေ့မှာလူပေါင်းအယောက်300ကျော်တည်ဆုံပြီးတော့ရာနဲ့ချီတန်းရာရစီခဲ့တဲ့ဘုံဖောက်ခွဲမှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS Islamic အဖွဲ့ကကြေညာလိုက်ပါတယ်။သူတို့ကအသက်တွေထောက်ထားမပြဘဲနဲ့ IS ပိုင်းနဲ့ MMAC တည်င်းဌာနကတဆင့်အခုလိုကြေညာလိုက်တာပါ။ New Zealand နိုင်ငံ Christchurch ကဗလီနှစ်ခုကိုပြီးခဲ့တဲ့လတုန်းကတိုက်ခိုက်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့သတိလင်္ကာတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တဲ့အကြောင်းသတိလင်္ကာကာကွယ်ဝင်ကြီး Ruwan Wijewardine ကလွှတ်တော်မှာဒီကနေ့ပြောဆိုလိုက်တာပါ။ဘာကြောင့်ဒီဖြစ်ရတဲ့ခုအဆက်ဆက်ရှိတဲ့အကြောင်းကောက်ချက်ကြရတယ်ဆိုတဲ့အကြောင်းတော့အသေးစိတ်ကိုတော့သူကရှင်းပြမသွားပါဘူး။ပြီးခဲ့တဲ့10နှစ်ကျော်က20ကြာဖြစ်ပွားခဲ့တဲ့သတိလင်္ကာပြည်တွင်းစစ်နောက်ပိုင်းလူအများဆုံးသေဆုံးတဲ့ဖြစ်လေဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့တေဆုံးသူတွေကိုစုပေါင်းတကြိုတဲ့အတုပအခမ်းအနားကိုကျင်းပခဲ့ပါတယ်။ဒီလိုလူအများပြားကိုအစုလိုက်အပြုံလိုက်တက်ဖြတ်တဲ့ဖြစ်ရနဲ့ဆက်ဆက်နေတဲ့လူအယောက်40ကိုဖမ်းထားတဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့မှပြောပါတယ်။ဟိုတယ်၄ခုနဲ့ထင်ရှားတဲ့ဖျားကျောင်း၃ကျောင်းမှာဇက်တိုက်ဆူသလိုဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတွေကိုလူသိနေတဲ့ National Tawfiq Jamaat NTJ အကြမ်းဖက်အဖွဲ့ကအသေးခံဘုံခွဲသမား9ယောက်ကလုခဲ့တယ်လူတွေတာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်သူအကြမ်းဖက်သမားတွေနဲ့ပြည်ပကအကြမ်းဖက်အုပ်စုတွေဆက်ဆက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းအစိုးရကပြောဆိုထားပြီးတော့ဒီတိုက်ခိုက်မှုတွေမတိုင်ခင်မှာနိုင်ငံခြားထောက်လှမ်းအေဂျင်စီကသတိပေးချက်လက်ခံရရှိခဲ့တဲ့အကြောင်းကိုလည်းဝန်ကြီးချုပ် Ranil Wickramasinghe ကပြောဆိုသွားပါတယ်။